တရုတ်နိုင်ငံပြင်ပမှာကိုရိုနာဗိုင်းရပ်စ်ဒဏ်ကိုအဆိုးဆုံးခံနေရတဲ့အာရှနိုင်ငံတွေထဲကဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေမှာတော့ကူးစက်မှုအသစ်တွေတိုးလာနေတဲ့အတွက်သတိထားကြဖို့အာဏာပိုင်တွေနှိုးဆော်နေပါတယ်။ဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ကြောင့်အဲ့ဒီနိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံသားတွေကြားမှာလည်းစိုးရိမ်မှုတွေအခက်အခဲတွေကြုံနေရပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြမှာပါ
။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဟာအခုဆိုရင်အာရှနိုင်ငံတွေကဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေမှာအဆိုးဆုံးအခြေအနေထိရောက်လာပါတယ်။လက်ရှိအချိန်ထိလူနှစ်ဦးသေဆုံးခဲ့ရတဲ့တောင်ကိုရီးယားနိုင်ငံမှာတော့ရောဂါကူးစက်ခံရသူပေါင်း433ယောက်ရှိနေပြီလို့တောင်ကိုရီးယားကူးစက်ရောဂါထိန်းချုပ်ဒါစီရေးဌာန KCDC ကကြေညာထားတာပါ။စနေနေ့မှာကူးစက်မှု8ဆအထိတိုးခဲ့တာကြောင့်သတိထားနေထိုင်ကြဖို့တောင်ကိုရီးယားဝန်ကြီးချုပ်ဂျွန်ဆေကျွန်ကိုတိုင်တိုက်တွန်းခဲ့ရတဲ့အထိဖြစ်ပါတယ်
။특별히당부드립니다종교행사등좁은실내공간에모이
ကျွန်တော်အနေနဲ့ထူပန်ချလို့ရရှိပါတယ်ဆာဦးထဲမှာပဲဖြစ်ဖြစ်ပြင်ပမှာပဲဖြစ်ဖြစ်ကျင်းပကြတဲ့ဘာသာရေးခန်းနာမျိုးလိုလူတွေများတဲ့ပွဲလမ်းတွေကိုကျေးဇူးပြုပြီးရှောင်ကြပါအွန်လိုင်းမှာဆုံတယ်လို့မျိုးတခြားနေရာတွေရှာပြီးလောက်ကြပါ
တောင်ကိုရီးယားနိုင်ငံဒေဂူးမြို့ခရီးယံဖျားကြောင်တစ်ခုကနေစတင်ပြန့်လာတဲ့ COVID-19 virus ဟာအခုဆိုရင်မြန်မာလူမျိုးတွေအနေများတဲ့ဖူပြောင်းမျိုးအထိရောက်လာတာကြောင့်မြန်မာအတိုင်းဝိုင်းကြားမှာစိုးရိမ်မှုတိုးလာနေကြောင်းဖူကျုံမြို့မှာနေတဲ့ NLD ပါတီကိုရီးယားဌာနခွဲစီယုံရေးတာဝန်ခံကိုရန်နိုင်ထွန်းကပြောပါတယ
်ကူးစက်မှုတွေကဖြစ်နေပြီပေါ့ဗျာအဲဒီကြောင့်မလို့ဒေဂူးမြို့ကိုကိုရီးယားနိုင်ငံအစိုးရနေပြီးတော့ဒီရေးဖို့အချိန်ကြီးကြီးညာထားပြီးတော့စောက်ကြည့်နေတဲ့အချိန်ကာလအတွင်းမှာပဲကျွန်တော်တို့ဒီအင်ထွန်းနဲ့နှိစက်တဲ့ဖူပြောင်းဆိုတဲ့နေရာမှာပဲစတင်ပြည့်ရှိနေရတဲ့အချိန်နဲ့စစ်ဆေးမှုတွေကိုအစိုးရအကြေပြန့်လုပ်နေတဲ့အချိန်ကာလဖြစ်တယ်ပေါ့ဗျာဒီဆိုရင်ခက်လက်မှုတွေတော့ဖြစ်ကြတာပေါ့ဗျာအခုမှဒီပူချောဆိုလို့ရှိရင်ကျွန်တော်မြန်မာတောင်းလို့တော်မှာတင်စားလို့ပြီးတော့ခေါ်လို့ရတဲ့နေရာကိုမြန်မာတောင်းဆိုလို့ရှိရင်ဒီသတင်းထွက်လာတဲ့အချိန်အစပြီးတော့ချောကပဲရှိရဆိုရဲအဲ့လိုချိန်တွေဖြစ်သွားတယ်အဲ့တော့ဒီအလုတ်ကန်အချိန်တွေနဲ့ပတ်သက်လို့ကတော့လုတ်တရားဖွင့်ရခွင့်စေပဲအလုတ်ပိတ်တဲ့ဘာညာတော့ရှိသေးဘူးပေါ့ဗျာပူချောဧရိယာမှာရှိတဲ့လူတွေအကုန်လုံးဒီဒီကံကရာချမိုက်ထားတာပြရနေပြီးတော့ကိုကိုယ်နဲ့လာရောက်ပြီးစစ်စစ်ဖို့အတွက်အစိုးရနဲ့ပူချောကူညီဖို့အတွက်အဲ့လိုဖိတ်ခေါ်တာရှိပါတယ်ခင်ဗျာ
တောင်ကိုရီးယားနိုင်ငံက Samsung Mobile Phone ထုတ်တဲ့စက်ရုံအလုပ်သမားတဦးစီမှာကိုရိုနာဗိုင်းရပ်စ်ပိုးတွေ့ရှိတာကြောင့်အဲ့ဒီစက်ရုံကိုယာယီပိတ်ထားလိုက်ပါတယ်။တောင်ကိုရီးယားရဲ့အိမ်နီးချင်းဂျပန်နိုင်ငံမှာလည်းဗိုင်းရပ်စ်ကူးစက်မှုကတိုကျိုမြို့ထိရောက်လာပြီးရောဂါကူးစက်ခံရသူပေါင်း980အထိရှိလာတာကြောင့်ဂျပန်ရောက်မြန်မာအတိုင်းဝန်းကြားမှာစိုးရိမ်မှုတိုးလာနေပေမဲ့အလုပ်ကိုတော့နှကောင်းစည်းတက်ပြီးမသွားမဖြစ်သွားနေရတယ်လို့တိုကျိုမြို့နေဦးတန်းထွတ်ကပြောပါတယ်။
เออเลชิก็တော့ดูจูมา29ယောက်กูจะคันหน้าแหละปะเนาะสุยงูก็တော့ไรတော့ရှိတယ်ปะเนาะอารมณ์อ่ะอารมณ์ไม่ต้อยเลยไม่ได้หลูนี่ตั้วနေจ๋าแหละอารมณ์ลงมาเว้ยยัดติหลูได้နိုင်ငံဖြစ်တော့ดิสอมะเนปိုင်းซ้อซ้องตั้วได้หลูเนี่ยปูคิใส่จ๋าแล้วปะเนาะ rush hour ก็ยถาญันจัดแต่คาจ๋าတော့นี่ max step ไปแล้วตั้วจ๋าเลยปะเนาะตันไหนโหအဲ့ဒီတော့နှာခေါင်းဒီ max တွေကပြန်နေပါလေ။မနေ့စောစောစီးဆိုင်ဝင်တဲ့အချိန်သွားဝင်နေတော့ကိုတန်းလေးရောင်းနေတာရပါလေ
။ဂျပန်ကကူးစက်ခံရသူ980မှာ634ဦးကယိုကိုဟာမာစိတ်ကမ်းမှာစိုက်ကပ်ထားတဲ့ဇိမ်ခံသင်းမောပေါ်ကဖြစ်ပါလေ။အခုလိုကိုရိုနာဗိုင်းရပ်စ်ကူးစက်အန္တရာယ်စိုးရိမ်တာကြောင့်2020နှစ်ရာသီမှာကျင်းပမဲ့တိုကျိုအိုလံပစ်ပြိုင်ပွဲမှာလိုအားပေးကြမဲ့သူတွေကိုလေ့ကျင့်သင်ကြားပေးရမဲ့သင်တန်းတွေကိုတော့ช่วยไซน์ท่าเลยပါတယ်ခင်ဗျာ